အမေရိကန်စစ်စခန်းတစ်ခုမှာအဆိုးရွားဆုံးပစ်ခတ်မှုတစ်ခုဖြစ်ခဲ့ပြီးတဲ့နောက်တေဆုံးဒဏ်ရာရသူတွေအတွက်တက်ကဆက်ပြည်နယ်ကစစ်စခန်းမှာတရက်ကြာဝန်နေခြင်းအထိမ်းအမှတ်ဖြစ်ဒီကနေ့တောက်ကြာနေ့ကိုသတ်မှတ်ထားပါတယ်ပြည်ပကိုဆစ်လွတ်မဲ့စစ်သားတွေပြင်ဆင်နေကြတဲ့အဆောက်အဦတစ်ခုတည်းကိုကြာသာပတိနေ့မှာစစ်ဖက်စိတ်ပညာရှင်တို့ကတနက်နှစ်လက်နဲ့ဝင်ရောက်ပစ်ခတ်ခဲ့တဲ့အတွက်73ယောက်တေဆုံးပြီး31ယောက်ဒဏ်ရာရသွားတယ်လို့ Fort Hood စစ်စခန်းအာဏာပိုင်တွေကပြောပါတယ်တနက်နေ့ပြစ်ခတ်တယ်လို့ဆိုသူဟာနိုင်ငံအရှိတောင်ပိုင်းဗာဂျီးနီးယားပြည်နယ်သားဘိုမူနီဒယ်မာလစ်ဟာဆန်ဖြစ်တယ်လို့ပြောပါတယ်ဘိုမူဟာဆန်ဟာစစ်ဖက်နဲ့ရက်ဖက်ရဲတပ်ဖွဲ့ဝင်တွေနဲ့အပြန်အလှန်ပြစ်ခတ်ရမှာတေဆုံးသွားတယ်လို့ကနဦးသတင်းတွေကဆိုပေမဲ့တကယ်ကတော့မတေဆုံးခဲ့ပါဘူးလို့နိုင်အတော်အကြမှာ Fort Hood တပ်စခန်းတပ်မှူးဒုတိယဗိုလ်ချုပ်ကြီး Robert Cohn ကသတင်းတောက်တွေကိုပြောခဲ့ပါတယ်အရက်ဖက်ရဲတပ်ဖွဲ့ဝင်တူတေဆုံးခဲ့တယ်ဆိုတာဟာလည်းမဟုတ်ပါဘူးလို့ဗိုလ်ချုပ်ကြီး Cohn ကပြန်ပြင်ပြောခဲ့ပါတယ်ဘူမူဟာဆန်ဘာကြောင့်ဒီလိုအချင်းချင်းပြန်ပစ်တယ်ဆိုတာရှင်းရှင်းလင်းလင်းမသိရသေးပေမဲ့သူဟာအီရတ်နဲ့အာဖဂန်စစ်ပွဲတွေကိုအပြင်းအထန်ဆန့်ကျင်သူဖြစ်တယ်လို့သူ့ရဲ့လုပ်ဖို့ကိုင်ပဟောင်းတူကပြောကြောင်းဗိုလ်ချုပ်ကြီးကုန်းကပြောခဲ့ပါတယ်